ကိုဗစ်ကာယောဂါကြောင့်မြန်မာနိုင်ငံကနေရက်ဆွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်ရဲ့အခြေအနေပိုဆိုးနိုင်တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးထားပါတယ်။ဒါပေမဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့မြန်မာနိုင်ငံကပြည်တွင်းဒုက္ခသည်တွေကတော့ကိုဗစ်ကာယောဂါကိုအာရုံမစိုက်နိုင်ကြဘူးလို့ပြောပါတယ်။မြန်မာနယ်ဒီမော့ဆူမြို့နယ်တွေကပြည်တွင်းဒုက္ခသည်တွေအနေနဲ့နေထိုင်စားသောက်ရေးကပိုပြီးအရေးကြီးနေတဲ့အခြေအနေကြောင့်ရန်ကုန်ကဖေးပို့တဲ့သတင်းကိုကိုသိန်းထိုက်ဦးပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာကိုဗစ်ဒီပီလူနာရေအတွက်တို့ပြင်းတဲ့နေရာနဲ့အတူနေရဆွန့်ကွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေရဲ့အခြေအနေပိုဆိုးရင်စရာဖြစ်တယ်လို့မြန်မာနိုင်ငံဆရာကုလသမဂ္ဂအဖွဲ့အစည်းတွေကဂျွန်လ9ရက်ပဲကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။ဒါပေမဲ့တိုက်ပွဲတွေကြောင့်အသက်လူထွက်ပြေးနေကြတဲ့ပြည်တွင်းဒုက္ခသည်တွေအနေနဲ့ကိုဗစ်ကာကွယ်ဖို့တဲ့လက်ရင်းရေးကြီးတဲ့ပြဿနာတွေကိုပိုပြီးအာရုံစိုက်နေကြရတယ်လို့ကြားပြည်နယ်ဒီမော့ဆိုးပြည်နယ်ယာယီစစ်ဘေးဆောင်စခန်းကခူးမိတယ်ကပြောပါတယ်။
ခုကျွန်တော်တို့ခဏတုံ့ပြန်ရတာကအဆင်မတည်အောင်ပဲပြန်ပတ်နေရတယ်။အဲ့တော့ပုံပြေတော့ဘာလို့လဲကျွန်တော်တို့အဲ့ဒီကတည်းကစစ်တယ်လို့ခါသာလို့ကျွန်တော်ဘာလို့ဆိုတော့ကျွန်တော်တို့ဒီစစ်ကနေတဲ့အလုပ်ကိုရှောက်နေတယ်ကျွန်တော်ဟိုပြေးလိုက်ဒီပြေးလိုက်ခြင်းနဲ့ခါကျတော့တော်တော်လေးဒုက္ခရောက်တော့ပေါ့နော်။ဟိုအကြီးအကြီးဆုံးကျွန်တော်ဝါစာပဲကျွန်တော်တနည်းမှတ်မှာကိုရည်ကြီးတယ်ပေါ့နော်
။စစ်တပ်နဲ့ကရင်ပြည်ပြည်သူကာကွယ်ရေးတပ်တွေကြားမေလကုန်ပိုင်းကစတင်ခဲ့တဲ့အပြန်အလှန်တိုက်ခိုက်မှုတွေကြောင့်ကြားပြည်နယ်တွေကဒေသခံ38,000ကျော်အိုးအိမ်စွတ်ခွာပြီးထွက်ပြေးခဲ့ကြရတယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးချုပ် UNOCHA ကထုတ်ပြန်ထားပါတယ်။အခုအချိန်ဒီလဲအများစုအားဒီမော့ဆိုပြည်နယ်ကတောတောင်နေထဲမှာပုံကုန်နေကြပါတယ်။ချင်းပြည်နယ်ဟာခါကံဘက်လက်မင်းတက်ထန်ထလန်မြို့နယ်တွေမှာလဲစစ်တပ်နဲ့ချင်းပြည်နယ်ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးလူဦးရေ19,500လောက်ယာယီစစ်ဆောင်စခန်းတွေစီပြောင်းရွှေ့ခဲ့ကြတယ်လို့ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဟာခါမျိုးကခရီးရန်ပါတော်ကြီးကောင်းဆောင်တွေကတော့ချင်းပြည်နယ်မှာသေဆုံးသူတွေရှိတဲ့အထိကိုဗစ်ရောဂါဖြစ်နေတဲ့ပေါ်ဆိုရင်လည်းကြောင်းဂျွန်လ23ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒါပေမဲ့လက်တွေ့မှာတော့ဆေးဘေးဒုက္ခသည်တွေဟာတိုက်ခိုက်ခံရမှာကိုပိုပြီးဆိုရင်မှုတွေရှိနေတဲ့အကြောင်းမင်းတပ်မျိုးတွေကပြည်တွင်းဒုက္ခသည်တွေကိုဂူညီပေးနေတဲ့တာဝန်ခံစလိုင်းဒေးဗစ်ကပြောပါတယ
်။ ICD ရေနည်းနဲ့တော့ကိုဗစ်ကစီးဖြစ်ပေါ်ပြီးသူတို့စီချက်မှာတော့ကြောက်လို့နေတဲ့ဟာပဲပုံကြီးများတယ်ပေါ့လေ။ဒါတော့သူဒီစီစီပေါ်မှာအရင်ဆိုင်နေတဲ့ခါကျတော့အာဒီတော့သူတော့ဖြစ်ကြတာပါလေ။ဘာလို့ဒီသူဒီအစားကိုသူလုပ်ဖြစ်ကြပါလဲ။အခုတော့သူစစ်ထဲမှာကာကြီးရောမရှိတာကိုပြရနော်။အာဒါသူရဲ့ခံစားချက်ပါလေ
။စစ်ကောင်စီကနာသိပြီနောက်ပိုင်းကချင်ရှမ်းချင်းကယားနဲ့ကင်းပြည်နယ်ဒေသတချို့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေပါလေ။ဒီနောက်ပိုင်းမှာနေရာစွန့်ကွာထွက်ပြေးလာသူတွေကြောင့်ပြည်တွင်းဒုက္ခသည်ဥယျာဉ်ဟာအရင်ကတည်းကများလာနေပါတဲ့ချင်းနဲ့ကြားပြည်နယ်ကပြည်တွင်းဒုက္ခသည်တွေကိုကူညီပေးနေသူတွေရဲ့ပြောဆိုချက်အရဆိုရင်ကိုဗစ်ကာယောဂါကိုကာကွယ်နိုင်မဲ့ပစ္စည်းသုံးဆောင်တွေယောဂါဖြစ်လာခဲ့ရင်ကုသပေးနိုင်မဲ့ဆေးဝါးတွေဘာမှမရှိဘူးလို့ပြောနေပါတယ်ဆေးဝါးတန်ရှင်းတဲ့ရေနဲ့အစားအသောက်အမိုးကံနဲ့ချင်းတော်ဓာရီကပို့ပြီးအရေးပေါ်လိုအပ်နေတယ်လို့သူတို့ကပြောပါတယ်ခင်ဗျာ
ကိုသိန်းနဲ့ကိုပြောပြသွားတာဖြစ်ပါတယ်